စားရတဲ့သောတာရှင်များရှင်လူအသီးသီးကကိုယ်တိုင်ပြုလုပ်ခဲ့ဘူးတဲ့ထူးခြားလှတဲ့ဖြစ်ရပ်တစ်ခုတွေးတောမိနိုင်စရာအကြောင်းတရားတွေရှိကြပါလိမ့်မယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ထက်မြက်တောက်ပတဲ့အတွေးအခေါ်ယုံကြည်ချက်တွေကိုပြန်ပြီးသတိရမိတတ်ပါတယ်ကိုခုမြေထွန်းလဲအသက်အငယ်ဆုံးအဖွဲချုပ်လွတ်တော်ကိုစလဲဖြစ်ပင်မဲ့ပြည်သူလူထုအတွက်သူ့ယုံကြည်ချက်ကိုအပေါင်းမခံပဲနှစ်ရှည်ထောင်နန်းဝေးလံခေါင်တည်တဲ့အကျဉ်းစခန်းကိုပဲရွေးချယ်လိုက်ပါတယ်အတုအယောင်နိုင်ငံရေးသမားမဟုတ်ဘူးဆိုတာစစ်အာဏာရှင်ကိုကိုခုမြေထွန်းဘဝနဲ့ယဉ်ပြီးသက်သေကြလိုက်ပါတယ်ကိုခုမြေထွန်းကိုအင်းစိန်အကျဉ်းထောင်ကနေမန္တလေးအကျဉ်းထောင်ကိုပို့လိုက်ပါတယ်မန္တလေးထောက်လှမ်းရေးတစ်ကကျင်းရှက်စားဆောင်အမှုဆိုပြီးမန္တလေးထောင်ရင်းယုံမှာပဲထောင်နန်းခုနှစ်နှစ်အမိန့်ချမှတ်လိုက်ပါတယ်ကိုခုံမြင့်ထွန်းနဲ့အမှုရဲတူထောင်ချခဲ့ရတဲ့ကလေးညိုနဲ့လွတ်တော်ကိုစလဲချင်းအမျိုးသားဥတော်ထောင်ဆိုရင်စစ်ကြောရေးကနှိပ်စက်နှင်းပန်းလို့ရခဲ့တဲ့ဒဏ်ရာမန္တလေးအကျဉ်းထောင်ထဲရောက်တဲ့အထိတော်တော်နဲ့မပြောက်ဘူးလို့ကိုခုံမြင့်ထွန်းကပြောပါတယ်ကျွန်တော်နဲ့ဥတော်ထောင်တွေ့တဲ့အချိန်မှာဥတော်ထောင်နေရွက်ထဲမှာပွေးခဲ့တွေ့ဦးစိန်မြင့်ဦးသောတိဗလာတို့မှလည်းတကိုယ်လုံးချိန်လုံးရာတွေသကိုင်းဦးကျော်တောင်းနဲ့ကလေးညို့နဲ့အဖွဲချုပ်အတွင်းရေးမှုဦးပါမင်းတို့မှဒဏ်ရာတွေအများကြီးပဲစစ်ကြောရေးမှနှိပ်စက်ခံခဲ့ရတာတဲ့မန္တလေးအချင်းထောင်ထဲမှာရွေးကောက်ပွဲဆယ်နှစ်ပြည့်လုပ်လို့အာနာပိုင်ကကိုခုမြင့်ထွန်းကိုကလေးညို့အချင်းထောင်ကိုပို့လိုက်ပါတယ်ကလေးညို့သားဦးပါမင်းကိုတော့မန္တလေးအချင်းထောင်ကနေမြစ်ကြီးနားအချင်းထောင်ကိုပို့လိုက်ပါတယ်ကလေးမျိုးအချင်းထောင်ထဲမှာကိုခုံမြင့်ထွန်းကအာနာပိုင်ကိုအစာငတ်ခံဆန္ဒပြလို့ကလေးအချင်းထောင်ကနေစစ်တွေမျိုးဘူးသီးတောင်အချင်းထောင်ကိုပို့လိုက်ပြန်ပါတယ်ဒီအကြောင်းကိုကိုခုံမြင့်ထွန်းကအခုလိုပြောခဲ့ပါတယ်ကျွန်တော်ကိုကလေးမျိုးကနေမန္တလေးမန္တလေးကနေအင်းစိန်အင်းစိန်ကနေစစ်တွေအထိကိုကြည်သားငိမ့်နဲ့အတူပို့ခဲ့ပါတယ်စစ်တွေရောက်မှကိုကြည်သားငိမ့်ကိုထားပြီးကျွန်တော်ကိုစစ်တွေကနေဘူးသီးတောင်အချင်းထောင်ကိုပို့လိုက်ပါတယ်။မနေ့၈နာရီစစ်တွေကနေဘူးသီးတောင်ကိုတင်းမော်စီးတာညနေ၄နာရီမှရောက်ပါတယ်။လိုက်ပို့တဲ့ရဲက၁၂ယောက်ကျွန်တော်ကိုလက်ထိတ်တန်းလန်းနဲ့မျက်နှာကိုအဝတ်အုပ်ပြီးတင်းမော်ပေါ်ခေါ်ခဲ့တာ။မမြင်မဆန်းနဲ့ကုန်းမောင်ပေါ်ကနေကျွန်တော်ပြုတ်ကြမလို့ဖြစ်သေးတယ်။တင်းမော်အပေါ်ဆုံးတက်မှာကျွန်တော်ကိုရဲ၂ယောက်နဲ့တွဲပြီးလက်ထိတ်ခတ်ထားတယ်။တော်ဝင်ယူလာတဲ့ရဲကကျွန်တော်ကိုမျက်နာကအဝတ်ဖယ်ပေးပြီးအကိုအေးစင်းတော့ပြတ်တာမလုပ်ပါနဲ့ကျွန်တော်ဒူရဲအုပ်ဖြေထားလို့ပါတဲ့ကျွန်တော်စိတ်ထဲအခံရခက်လိုက်တာဗျာငါကတခိုးတမျှမဟုတ်ဘူးနိုင်ငံရေးသမားတိုင်းပြည်ကိုကောင်းစေခြင်းနဲ့လူကွာလို့ပြောလိုက်တယ်ကျွန်တော်စကားမပြောရဘူးလို့ရဲနှစ်ယောက်ကိုသူတို့မှားထားတော့ရဲကိုပဲကျွန်တော်စကားပြောလာတာတလန်းလုံးကျွန်တော်တို့အချင်းထောင်ထဲမှာနေရတဲ့အချိန်မှာစကားလွတ်လွတ်လပ်လပ်ပြောခွင့်မရှိဘူးပြင်ပလေရှူခွင့်မရှိဘူးအပြင်လောကကလူတွေကိုမြင်မြင်နဲ့စိတ်ဆန္ဒဘူးသီးတောင်သင်မောခရီးမှာအကုန်လုံးခံစားခဲ့ရတယ်ဘူးသီးတောင်အချင်းထောင်ထဲမှာကျွန်တော်တယောက်တည်းနိုင်ငံရေးအချင်းသားအဖြစ်နဲ့ရှိပါတယ်ကျွန်တော်တယောက်တည်းပဲနေရတယ်ဒီတော့ကျွန်တော်တရားထိုင်တယ်လေးလာအကြာမှာအမေကျွန်တော်ကိုလာတွေ့ပါတယ်အမေကပြုံးပြုံးရွှင်ရွှင်နဲ့သားကြိုက်တာတွေယူလာတာပေါ့ထောင်ဝင်စားမှာကျွန်တော်ကအမေကိုဘာဖြစ်လို့ဒီလောက်အဝေးကြီးကိုလိုက်လာရတာလဲအမေပင်ပန်းတာပေါ့ငါသားဆိုတဲ့အစွဲကိုဖျောက်ငါသားဆိုတဲ့အစွဲကိုအမေမဖျောက်ရင်ပင်ပန်းလိမ့်မယ်ဆိုတော့အမေရဲ့ပြုံးရွှင်နေရကမျက်ရည်ပေါက်ပေါက်ကျပြီးနင်းမွေးလာတဲ့ခလေးကျမှနင်းသိမယ်တဲ့ထောင်ဝင်စားတွေ့ချိန်15မိနစ်လေးကိုတွေ့ခွင့်ရဖို့အမေဒီလန်းဒီခရီးကိုဘလောက်ပင်ပန်းမယ်ဆိုတာကျွန်တော်သိလို့ပြောတာပါကျွန်တော်ကိုယ်တိုင်နဲ့တကယ်တရားမရသေးတော့အမေနောက်ကျောကိုကြီးပြီးကျွန်တော်မျက်ရည်ကျနေရတယ်။အမေကကျွန်တော်ဖြစ်ချင်တာတွေကိုအကုန်လိုက်ရောခဲ့တာပါ။ထောင်ဝင်စားဆိုတာလူအသင်းနှလုံးတွေကိုကြေပြုံးရတဲ့နေရာဖြစ်ပါလေ။အချင်းထောင်တဲကသူကလည်းပြေဆုံးအောင်ရှင်းပြနိုင်မှုအချိန်မရပါဘူး။ထောင်ဝင်စားတွေ့ချိန်15မိနစ်ဟာခဏလေးနဲ့ပြည့်သွားရတာပါ။ထောင်ဝင်စားကအပြန်မိသားစုကလည်းအချင်းထောင်ထဲကသူကိုစိတ်မချတဲ့စိတ်နဲ့ပြန်ခဲ့ရပါတယ်အချင်းထောင်ထဲကသူကလည်းဝေးလံခေါင်းတီးတဲ့ဒေသကနေကို့အိမ်ကို့ရွာကိုမိသားစုအန္တရာယ်ကင်းကင်းနဲ့ရောက်ပါမလားဆိုတဲ့စိတ်နဲ့အချင်းထောင်ထဲမှာပူပန်နေရပါတယ်တစ်ဖ ထုံမြို့နယ်အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ကိုခွန်မြင့်ထွန်းက1990ပြည့်ရွေးကောက်ပွဲမှာပြည်သူရဲ့အချုပ်ချာအာဏာသုံးရပ်ဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးကိုလွှဲအပ်ခြင်းခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်အဖြစ်ပြည်သူလူထုအပေါ်အလုအကျွေးပြုရအောင်မယ်လို့ခံယူထားသူလည်းဖြစ်ပါတယ်။ဒါပေမဲ့1990ပြည့်ရွေးကောက်ပွဲကိုမျက်ကွယ်ပြုထားတဲ့စစ်အာဏာရှင်ကပြည်သူလူထုရဲ့စံနာတွေကိုငင်းဆန်ပြီးသူတို့အာဏာတည်မြဲဖို့အတွက်2010ရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးစားနေပါတယ်။လေးစားရတဲ့သောတာရှင်များရှင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုကိုခွန်မြင့်ထွန်းကအခုလိုပြောခဲ့ပါတယ်။စစ်အာဏာရှင်ကအာဏာကိုရတဲ့နည်းနဲ့ချုပ်ကန့်ထားပြီးဘသူပဲဖြစ်ဖြစ်သူ့ကိုဦးကျိုးဆက်ဆံရမယ်လို့ခံယူထားပါတယ်။စစ်အာဏာရှင်ကိုပြတ်သားတဲ့စန့်ကျင်မှုမလုပ်နိုင်ရင်တစုတစည်းတည်းမလုပ်နိုင်ရင်ကျွန်တော်တို့ရဲ့ရိုးသားမှုကိုအတုံးချနေမှာပဲ။ကျွန်တော်တို့ဘက်ကဘလောက်ပဲဖြည့်ရှင်းပြေလည်ခြင်းပင်မဲ့စစ်အာဏာရှင်ကတွေ့ဆုံဆွေးနွေးရေးလမ်းကြောင်းပေါ်ကိုတက်မလာခဲ့ပါဘူး။ပြတ်သားတဲ့စန့်ကျင်မှုကိုကျွန်တော်တို့မလုပ်နိုင်ရင်စစ်အာဏာရှင်သက်ဆိုးရှည်နေအောင်မှာပဲတဲ့။တော်တာရှင်များညဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ